ထိုင်းနိုင်ငံမှာလည်းပဲရေပေးကြောင်လူ30နီးပါးသေဆုံးခဲ့ရပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာရေကြီးရေလျှံတာကြောင်လူပေါင်း3000ကျော်နေအိမ်တွေစွန့်ခွာထွက်ပြေးခဲ့ရတယ်လို့လူပေါင်း29ဦးထိသေဆုံးခဲ့တယ်လို့ထိုင်းအာဏာပိုင်တွေကဒီနေ့ဒီဇင်ဘာ4ရက်နေ့မှာထုတ်ပြောလိုက်တာပါ။မိုးကြီးကြီးရွာသွန်းတာကြောင်ရေကြီးရေလျှံနေတဲ့ဒေသမှာဒီရက်ပိုင်းတည်းမိုးဆက်လက်ရွာသွန်းနေမှာဖြစ်ပြီးလက်ရှိမှာတော့ရေပေးတင့်တန်မိသားစုပေါင်း3000ခွဲကျော်လောက်ရှိနေတယ်လို့ထိုင်းဆိုရကထုတ်ပြန်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းပထာနီနရတီဝါပါဝင်ပြည်နယ်၅ခုကလူပေါင်း3300လောက်နေအိမ်တွေကိုစွန့်ခွာခဲ့ရတာဖြစ်ပြီးအင်ကာနီကသေဆုံးသူ25ဦးရှိခဲ့တာကလည်းဒီနေ့မှာတော့29ဦးထိရှိလာတာပါ။တောင်တရုတ်ပင်လယ်ဘက်ကနေကပ်ပလီပင်လယ်နဲ့မလေးရှားကိုဖြတ်ပြီးလေပြင်းနဲ့ရဝန်းထိုင်းတောင်ပိုင်းမှာဖြစ်ကမိုးအကြီးအကျယ်ရွာသွန်းနိုင်ကြောင်းထိုင်းမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်ဒီအပိုင်းတွင်ရေကြီးရေလျှံပြီးမြေပြိုနိုင်ကြောင်းလည်းခန့်မှန်းထားပါတယ်ခင်ဗျာ။